ချင်းပြည်နယ်ကနေဒီတောင်ပေါ်မှာတက်ဆွဲထားတဲ့စစ်တပ်စခန်းကိုချင်းကာကွယ်တပ်ဖွဲ့တွေကဒီကနေ့ဝင်ရောက်တိုက်ခိုက်နိုင်ခဲ့ပါတယ်။တိုက်ပွဲပြင်းထန်ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုကြီးမားပေမဲ့စခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်အဖွဲ့တွေကပြောပါတယ်။စစ်ကောင်စီကလက်နက်ကြီးပစ်ခတ်လို့သခိုင်းတိုင်းမြစ်ချေမြို့မှာရွာသားတဦးသေဆုံးခဲ့တယ်လို့သခိုင်းတိုင်းအင်းတော်မြို့မှာလည်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားထိခိုက်သေဆုံးတာတွေလည်းရှိနေပါတယ်။ချင်းပြည်နယ်မန်နေတိုင်းနဲ့သခိုင်းတိုင်းကဒီကနေ့အခြေအနေတွေစူးစီးသတင်းပေးပို့ထားတာကိုကိုဝင်းခန့်မှပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်တီးတိမ်မြို့ကနေဒီတောင်ပေါ်မှာတပ်ဆွဲထားတဲ့စစ်တပ်တပ်စခန်းကိုချင်းကာကွယ်တပ်ဖွဲ့တစ်ခုဖြစ်တဲ့ PDF ဇိုလန်းကနိုဝင်ဘာ12ရက်မနက်ပိုင်းကစလို့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။နှစ်နာရီနီးပါးတိုက်ခိုက်ခဲ့ပြီးတဲ့နောက်စခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးစစ်တပ်ဘက်ကတေဆုံးသူနဲ့ထွက်ပြေးသွားသူတွေရှိနေတယ်လို့ကာကွယ်တပ်ဖွဲ့ဝင်တဦးလည်းကြေဆုံးခဲ့ပါတယ်။စခန်းကိုအပြီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့လက်နက်တွေလည်းသိမ်းဆည်းရမိခဲ့တယ်လို့ PDF ဇိုလန်းတာဝန်ရှိသူတူက VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီမနေ့၄နာရီကနေစပြီးမှတိုက်ခိုက်ခဲ့တယ်ပြီးရင်၆နာရီမထိုးခင်မှာကျွန်တော်တို့ဒီစခန်းကုန်းကိုသိမ်းနိုင်တယ်ဟုတ်ဒီမှာကတော့ကျွန်တော်တို့တော်လိုင်းရဲပေါ်တွေအတွက်တော်တော်လေးကိုအနောက်ဆက်ဖြစ်တာပေါ့နော်ထောက်ပူလန်းကျောင်းဒီစကားစပက်ကနေအာနယောက်တည်တယ်တယောက်တောင်ပန်းထမ်းတယ်ကျန်တဲ့လူကတော့ထွက်ပြေးကြတယ်ကျွန်တော်တို့ရဲဘော်တယောက်ဒီတိုက်တီးရတော့အတက်ကူလိုရန်သွားတော့ပေါ့နော်ရဲဘော်တယောက်ကြားသွားတယ်ဟုတ်ဒီကျွန်တော်တို့လက်နဲ့ငယ်ဆဲလက်ကြောနဲ့ခဲရနေပေါ့
ချင်းပြည်နယ်ဒုတိယအမြင့်ဆုံးတောင်ဖြစ်တဲ့ကနေဒီတောင်မှာစစ်တပ်ကအင်အား30လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးကာကွယ်တပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်တီတိမ်မြို့နယ်ထဲမှာစစ်ကောင်စီဟာ3နေရာထက်မနည်းတပ်ဆွဲထားပြီးဒီစခန်းသိမ်းပိုက်တာဟာတီတိမ်မြို့ရဲ့ပထမဆုံးစခန်းသိမ်းတိုက်ပွဲဖြစ်တယ်လို့လည်းကာကွယ်တပ်ဖွဲ့ဝင်တွေကပြောပါတယ်။မကွေးတိုင်းကုတ်ကူမြို့နယ်ထဲမှာတော့မြစ်ချေမြို့အမှတ်5ရပ်ကွက်မှာရှိတဲ့မြင်းမွေးမြူရဲတပ်မှာတပ်ဆွဲထားတဲ့စစ်တပ်ဟာနိုဝင်ဘာ21ရက်ညနေပိုင်းမှာတိုက်ပွဲဖြစ်တာမရှိဘဲကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက် IG ကျေးရွာကအသက်30ကျော်မြို့သမီးတူလက်နက်ကြီးထိမှန်တေဆုံးခဲ့ပါတယ်။မြင်းမွေးမြူရဲတပ်နဲ့ IG ကျေးရွာဟာတမိုင်ခွဲနီးပါးကွာဝေးပြီးလက်နက်ကြီးကြောက်ရောက်ပောက်ကွဲပြီးတေဆုံးခဲ့တာလည်းဖြစ်ပါတယ်။နိုဝင်ဘာ20ရက်ညပိုင်းကလည်းစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့ဒဇင်ကျေးရွာမှာကလေးငယ်တွေအပါအဝင်6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်။၄နာရီလောက်ကလာလား။ဇင်ကလက်နက်ကြီးနဲ့လှမ်းပြတာကျွန်တော်တို့ကြည်သူတယောက်ဟိုခိုင်မာချိုးဆိုတဲ့ကလေးမတယောက်ကိုလက်နက်ကြီးတဲမှန်သွားပြီးဒီနေ့တေဆုံးတယ်ဗျာ။လက်နက်ကြီးနဲ့နှစ်ချက်ပြတာနှစ်ချက်လုံးမှန်ပြီးတော့ကျွန်တော်အလောင်းကိုတည်ခဲ့တဲ့အချိန်မှာမျက်နှာကိုချင်းပေါ့ဒဏ်ရာလေးရတယ်ဗျာကိုလူပြန်ခါးရီရင်ဘတ်ဒီရောကိုလုံးဆုပ်ပြတ်တက်လို့ memory တောင်သူရရင်သူလုပ်နေတဲ့ memory ပေါ့သူကတောက်ပြီးမူးပြီးရင်ရှောက်ပြစ်တာကြတယ်အခုမနေ့ရလဲဒဇင်ဘက်မှာည7နာရီတော့လှမ်းပြစ်တာဗျအဲ့ရောလှမ်းပြစ်တော့ကြတော့ကလေးနှစ်ယောက်နဲ့ပြည်သူ၄ယောက်ပေါ့၄ယောက်ဖြစ်တယ်ဗျ6ယောက်ဖြစ
်အဲ့ဒီမြင်းမွေးမြူရဲ့ task scan ကိုအခု2023ခုနှစ်ဖေဖော်ဝါရီ17ရက်တုန်းကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့မှုပါတယ်စစ်တပ်ဘက်ကတေဆုံးမှုရှိသလိုလေကြောင်းကပစ်ခတ်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်။အဲ့နောက်ပိုင်းမှာစစ်ကောင်စီဟာကျေးရွာတွေဘက်ကိုလက်မီရှင်းလင်းမှုတွေကြောင်းတောင်းနဲ့ချီတဲ့ဒေသခံတွေပေးလို့ရာကိုတင်းရှောင်ခဲ့ရတာပါ။စစ်တပ်ပြန်သွားတဲ့အချိန်မှာကျေးရွာတွေရဲ့ကိုပြန်လည်ဝေရောက်နေထိုင်ချိန်မှာအခုလိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရက်သားတွေထိမှန်နေတာလည်းဖြစ်ပါတယ်။ဒါကတော့ချင်းပြည်နယ်မကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းအထက်ပိုင်းအင်းတော်မြို့မှာလည်းနိုဝင်ဘာ19ရက်နဲ့20ရက်တို့မှာစစ်ကောင်စီဘက်ကတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကပစ်ခတ်လို့အရက်သားတွေထိခိုက်သေဆုံးခဲ့ရတယ်လို့အင်းတော်မျိုးကန်သူကပြောပါတယ
်။တဘောဘက်ကသူလေကြောင်းနဲ့လာပြီးပြည်ပြ။အဲ့ဒါကျွန်တော်တို့ပြည်သူတွေပြည်သူတုံးရောက်တော့ကတော့အဲ့မှာသူတို့ပြင်းထန်တဲ့တိုင်းအဖြစ်ပြည်။အဲ့ဒါတော့သူတုံးကြည့်ပြီးပြည်တော့ကျွန်တော်တို့ဟိုအဲ့ဒီလေကြောင်းကလည်းလို့လေသူတို့ကတော့တင်းနေလေပစ်တယ်လေအဲ့လိုမျိုးရှိတယ်။တက်ပွဲမရှိဘူးရာအဲ့ဒီအဲ့ဒီဖြစ်လာဖြစ်လာတဲ့ချိန်တိုင်းကိုဒီတိုင်းရင်းနဲ့သူတို့ဟိုဖြစ်လာတယ်လို့ဖြစ်တာပါဗျာအဲ့ဒီလိုပုံစံမျိုးပါမင်းကတော့ငါလီးပြီးဟိုတနည်းတနည်းကတော့ပို့ဗျာတော့ကျွန်တော်တို့လီးလီးကွာစကူရနေရတော့ငါတုံးကြည့်လောက်ဖြစ်တယ်သူတို့အဲ့ဒါလာဖြစ်တာပို့နေတော့
အင်းတော်ဒသင်းတွေကိုဖော်ပြပေးနေတဲ့အင်းတော် Revolution IR လူမှုကွန်ရက်စာမျက်နှာမှာတော့အမျိုးသမီးတဦးသေဆုံးပြီးအမျိုးသမီးတဦးနဲ့မျိုးသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်မန္တလေးမြစ်ကြီးနားလမ်းပိုင်းမှာလည်းတိုက်ပွဲတွေဖြစ်နိုင်တဲ့အတွက်စစ်ကောင်စီဘက်ကပိတ်ဆို့တားဆီးမှုတွေလုပ်နေတယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကလည်းပိတ်ဆို့ထားတာပါ။ဒါကြောင့်ဒေသတွင်းအသွားအလာပိတ်နေပြီး73စီကားတွေ၊ကုန်ကားတွေမသွားနိုင်ပဲဓာတ်ဆီဈေးရောအခြေခံစားတောက်ကုန်ဈေးတွေပါမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။